ဒီစားပြန်ကိုဗစ်ပိုးတဲ့အိုမီခရွန်ပြန့်နှံ့ကူးစက်နေတဲ့အမေရိကန်ပြည်ထောင်စုမှာအသက်16နှစ်နဲ့18နှစ်အရွယ်ဆယ်ကျော်သက်တွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့အတွက်အမေရိကန်ဆေးဝါးနဲ့အစားအသောက်ဆိုင်ရာကုတ်ကဲရေး FDA ဌာနကဒီဇင်ဘာ9ရက်ကခွင့်ပြုချက်ပေးလိုက်ပါတယ်။ FDA ကဒါသာပေးနေမှာခုလိုခွင့်ပြုလိုက်ပြီးနိုင်ပိုင်းအကြာမှာပဲ Pfizer ကိုဗစ်ကာကွယ်ဆေးထိုးထားတာအနည်းဆုံး6လကြာရင်အသက်16နှစ်နဲ့အထက်တွေတတိယအားဖြင့်ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းအကြံပြုခွင့်ပြုချက်ထုတ်ပြန်ခဲ့ပါတယ်။ Omicron COVID ပိုးတဲ့နဲ့ပတ်သက်လို့မေကွန်းအားလုံးကိုအပြည့်မရှိသေးပေမဲ့ကနအူးလေးလာချက်တွေအရအားဖြင့် COVID ကာကွယ်ဆေးဟာ Omicron နဲ့တခြား COVID ရောဂါပိုးတွေကိုပိုပြီးတော့အကာအကွယ်ပေးနိုင်တယ်လို့ CDC ဌာနညွှန်ကြားရေးမှူး Dr. Rochelle Walensky ကပြောကြားထားပါတယ်ကိုဗစ်ကာကွယ်ဆေးဟာလုံခြုံထိရောက်တဲ့အတွက်အသက်16နှစ်နဲ့18နှစ်အရွယ်ဆယ်ကျော်သက်တွေနဲ့ Pfizer အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့သူကတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်အရွယ်ကစလို့ကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့9နှစ်ကနေ16နှစ်ကြားကလေးတွေအနေနဲ့အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးဖို့ကိုတော့တာဝန်ရှိသူတွေခွင့်ပြုမသေးပါဘူး။Omicron COVID ပိုးတဲ့ကူးစက်တဲ့ပြည်နယ်တွေအမေရိကန်ပြည်ထောင်စုမှာများလာနေတဲ့အချိန်ထဲမှာပဲပြည်သူတွေကို COVID အချင်းကာကွယ်ဆေးထိုးကြဖို့အတွက်တာဝန်ရှိသူနဲ့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေကြပါရဲ့ရှင်။